တရုတ်နိုင်ငံမှာဖြစ်နေတဲ့ COVID-19 ကိုရိုနာဗိုင်းရပること့စ်ဘယ်လိုကူးစက်ပြန့်နှံ့နေဆိုတာနဲ့ယောဂဘို့ဟာဘလောက်အထိပြင်းထန်မှုရှိသလဲဆိုတာကိုစုံစမ်းဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဦးဆောင်တဲ့ပညာရှင်အဖွဲ့အခုသတင်းပတ်ကုန်ပိုင်းမှာတရုတ်နိုင်ငံကိုတွားရောက်မှဖြစ်ကြောင်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတောက်ချာနေမှာပြောပါတယ
် I'm glad to say that the WHO led joint mission with China on COVID-19 is moving forward we expect
တရုတ်နိုင်ငံမှာဖြစ်နေတဲ့ COVID-19 virus ကိုစုံစမ်းစစ်ဆေးဖို့ WHO ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တရုတ်နိုင်ငံကိုတွားမဲ့အစီအစဉ်ထမြောက်အောင်မြင်နေပြီဖြစ်ကြောင်းကျွန်တော်ဝမ်းမြောက်စွာပြောကြားလိုပါတယ်။ဒီကိုယ်စားလှယ်အဖွဲ့မှာ WHO နဲ့နိုင်ငံတကာကကျွမ်းကျင်ပညာရှင်12ဦးပါဝင်မှာဖြစ်သလိုအလားတူအရေးအတွက်အတိုင်းတရုတ်နိုင်ငံဘက်ကပညာရှင်တွေလည်းပါဝင်ပါလိမ့်မယ်။
ဒီပညာရှင်အဖွဲ့ဟာတရုတ်နိုင်ငံကိုအခုသတင်းပတ်ကုန်ပိုင်းမှာရောက်ရှိမှဖြစ်ကြောင်းဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကင်ရှားဆာမြို့မှာရောက်နေတဲ့ WHO အကြီးအကဲဂေဘရီယေဆုစ်ကဂျနီဗာမြို့မှာရှိနေတဲ့သတင်းတောက်တွေကိုပြောလိုက်တာဖြစ်ပါတယ်။ကုသရောဂါတွေနဲ့ပတ်သက်လို့ကြွမ်းကျင်မှုရှိတယ်လို့ကမ္ဘာကအသိအမှတ်ပြုခံထားရတဲ့အမေရိကန်ပြည်ထောင်စုရောဂါကုသမှုကာကွယ်ထိန်းချုပ်ရေးဌာန CDC ကလည်းဒီခေတ်စဉ်မှာလိုက်ပါလို့ကြောင်းပြောကြားထားပါတယ်။ဒီတော့တွင်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်တောက်ချာနေမှာ122ဦးထပ်တိုးလာကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်လိုက်တာကြောင့်စုစုပေါင်းသေဆုံးသူအရေအတွက်ဟာတောက်ချာနေနောက်ပိုင်းအထိ1400နီးပါးရှိသွားပြီဖြစ်ပါတယ်။ဒါအပြင်တောက်ချာနေမှာပဲရောဂါပိုးထပ်မံကူးစက်သူ5090ရှိခဲ့ကြောင်းတရုတ်အစိုးရကကြေညာလိုက်တာကြောင့်ဒါဟာတရုတ်အစိုးရကရောဂါကူးစက်မှုနဲ့ဆိုင်တဲ့ဆန့်တမှုနီလန်အသစ်ကိုအသုံးပြုတဲ့နောက်ပိုင်းနေ့ရက်ဇက်တိုက်ကူးစက်သူအရေအတွက်တည်တည်တာတာတိုးလာခြင်းဖြစ်ပါတယ်။